ကိုရှင်ရင်သူရဥရှင်မန်ဦးဆောင်တဲ့လွှတ်တော်ဟာ၆ဝင်းဆိုင်ဆွေးနွေးပွဲကိုမဆောင်တော့ဘဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းလိုက်ပါပြီ။လွှတ်တော်နဲ့နီးစပ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တချို့ရဲ့ပြောဆိုချက်အရဒီဥပဒေကြမ်းကိုရေးပြီးထားတာကြာပြီ။ဒီတိုင်းလွှတ်တော်တင်ဆွေးနွေးမဲခွဲဆုံးဖြတ်လိုက်ရင်ထောက်ခံသူ85ရာခိုင်နှုန်းကျော်မရဘဲအရှုံးနဲ့ရင်ဆိုင်ရမယ်။ဒါကြောင့်၆ဝင်းဆိုင်ဆွေးနွေးပွဲကိုစောင့်ဆိုင်နေကြရတာလို့ဆိုပါတယ်။သူတို့ထင်မြင်ယူဆချက်အရအဲ့ဒီဥပဒေကြမ်းဟာNLD ကလက်ခံနိုင်တဲ့ဥပဒေကြမ်းလို့မျှော်လင့်ထားပုံပါ။ဒါပေမဲ့တကယ်လက်တွေ့လွတ်တော်ထဲတင်လိုက်တဲ့ဥပဒေကြမ်းဟာသူတို့ထင်ထားသလိုမဟုတ်ယုံမကတမတော်သားအမတ်တွေကကန့်ကွက်ရင်အဲ့ဒီအစင်းလောက်တောင်ဖွဲ့စည်းပုံကိုပြင်နိုင်မှာမဟုတ်ပါဘူး။အခုလွတ်တော်ထဲတင်လိုက်တဲ့ဖွဲ့စည်းပုံပြင်ရင်မှာဘလို့အရေးကြီးချက်တွေပါသလဲ။ပြင်နိုင်မှုအခြေအနေဘလောက်ရှိမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာပါတဲ့လူပြောသူပြောအများဆုံးအချက်ကတော့ဒေါက်ဆန်းစုကြည်ကိုတမရဖြစ်ခွင့်ကနေတားမြစ်ထားသလိုဖြစ်နေတဲ့ပုံမှန်59စာလုံးမှာ2008ဥပဒေထဲမှာတမရလောင်းရဲ့တာသမီတမတ်နဲ့ချွေးမတွေဟာနိုင်ငံခြားအစိုးရရဲ့လက်အောက်ခံဖြစ်သူဒါမှမဟုတ်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်သူများမဖြစ်စေရဆိုပြီးပါပါတယ်။အခုပြင်ဆင်ချက်မှာတော့တမတ်နဲ့ချွေးမတွေကိုပယ်ဖြတ်ပေးထားပြီးကျန်တော်ကိုတော့ငကိုအတိုင်းခြံထားတာတွေ့ရပါတယ်။ဥပဒေချမ်းကိုတပ်မတော်သားတွေကသဘောတူပြီးပြင်ထားတဲ့အတိုင်းအတည်ပြုခဲ့တဲ့ဆိုရင်တော့ဒေါက်ဆန်းစုကြည်ကိုတမရဖြစ်ခွင့်တားမြစ်ထားတာကနေပြောင်းလဲသွားအောင်မှာမဟုတ်ပါဘူး။ဒါနဲ့ပတ်သက်လို့ NLD ပတိန်အမတ်ဦးဝင်းညင်ကသူတို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ကိုပဲထောက်ခံလိုက်တာအခုပုံမှ59စာလုံးပြင်ဆင်ထားတာအပါအဝင်ဥပဒေကျမ်းပါအချက်တွေကိုထောက်ခံတာမဟုတ်ဘူးဆိုပြီးသတင်းဌာနတွေကပြောဆိုခဲ့ပါတယ်။တကယ်တော့ဒီဥပဒေကြမ်းပြုစုတဲ့စီမာပြည်ခိုင်မျိုးပါတီဝင်တွေကအများစုဖြစ်ပြီးဥပဒေကြမ်းပါအချက်အများစုဟာလည်းပြည်ခိုင်မျိုးပါတီရဲ့သဘောထားတွေလို့ပြောရင်ရနိုင်ပါတယ်။ဒါကြောင့်လွှတ်တော်တွင်ဆွေးနွေးပွဲမှာ NLD ဘက်ကပုံမှ59စာလုံးကိုဖြုတ်ပယ်ဖို့ဆွေးနွေးနိုင်ပေမဲ့လွှတ်တော်ကိုလွှမ်းမိုးထားတဲ့ပြည်ခိုင်မျိုးပါတီကလည်းသဘောမတူတပ်မတော်သားအမတ်တွေရဲ့ကန့်ကွက်မှုနဲ့ပါရင်ဆိုင်ရမှာဖြစ်တဲ့အတွက်ပုံမှ59စာလုံးကိုဖြုတ်ပယ်ဖို့ကြိုးစားမှုဘလို့မှအောင်မြင်နိုင်ပွဲမရှိတော့ပါဘူး
။နောက်ထပ်အရေးကြီးချက်တစ်ခုကတော့ဒီသူပေါင်း9သန်းကျော်လက်မှတ်ရေးထိုးထောက်ခံထားတဲ့ဖွဲ့စည်းပုံပြင်ရေးမှာအခရာကျတဲ့ပုံမှ436ပြင်ဆင်ရေးပါ။မူလ2008ဥပဒေမှာဖွဲ့စည်းပုံပြင်မယ်ဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကထောက်ခံမှပြင်နိုင်မယ်ဆိုပြီးဖော်ပြထားပါတယ်။အခုပြင်လို့တဲ့ဥပဒေကြမ်းမှာတော့အစည်းအဝေးတက်ခွင့်ရှိတဲ့ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းထောက်ခံရင်ပြင်နိုင်တယ်ဆိုပြီးပြင်ဆင်ထားပါလေဒါဟာတမတော်သားအမတ်တွေမပါရွေးကောက်ခံအမတ်တွေကြီးပဲတသက်ဆိုရင်94ရာခိုင်နှုန်းလောက်ထောက်ခံမှဖွဲ့စည်းပုံကိုပြင်နိုင်မဲ့သဘောပါဒီချက်ဟာလည်း NLD ကတောင်းဆိုနေတဲ့ရွေးကောက်ခံအမတ်3ပုံ2ပုံသဘောတူရင်ဖွဲ့စည်းပုံကိုပြင်နိုင်ရမယ်ဆိုတဲ့အချက်နဲ့လည်းအလွန်ကွာခြားနေတာတွေ့နိုင်ပါတယ်တကယ်လက်တွေ့အဲ့ဒီပုံမှန်436ပြင်ဆင်ရေးလွယ်ကူမှာမဟုတ်ပါဘူးပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဂျပန်နိုင်ငံအခြေစိုက်ဒဲမိုင်နီချီသတင်းစာနဲ့တွေ့ဆုံကမ်းမှာကူချင်ဟာပုံမှန်436ကိုပြင်ဖို့မသင့်သေးတဲ့အချိန်တခုဆိုပြီးအတိအလင်းပြောဆိုခဲ့ပါတယ်။ဒါကြောင့်ဥပဒေကြမ်းမှာတင်ထားတဲ့ပုံမှန်436ပြင်ဆင်ရေးဆိုတာဟာလည်းလွှတ်တော်တွင်မဲခွဲဆိုးဖြတ်ရမှာအရှုံးနှိမ့်မှုနဲ့ကြုံရဖို့သေချာသလောက်ဖြစ်နေတာတွေ့နိုင်ပါတယ်
။ဥပဒေကြမ်းထဲမှာပြင်လို့တဲ့ဆိုပြီးတင်ပြထားတဲ့အရေးကြီးနောက်တစ်ချက်ကတော့ပုံမှန်60ကားငယ်ပါ။မူလဥပဒေမှာဒုသမရအဖြစ်အရွေးချယ်ခံမဲ့သူဟာရွေးကောက်ခံဖြစ်စီရွေးကောက်ခံမဟုတ်သူဖြစ်စီဖြစ်ခွင့်ရှိပါတယ်။အခုတင်ပြတဲ့ဥပဒေကြမ်းမှာတော့ရွေးကောက်ခံအမတ်ဖြစ်ရမယ်လို့ဆိုထားပါတယ်။အထိပ္ပယ်ကတော့တက်မတော်သားအမတ်တွေဟာဒုသမရလောင်းတယောက်ကိုအမည်စင်းတင်သွင်းတဲ့အခါကြာရစစ်ဘိုလ်ချုပ်တယောက်ယောက်ကိုဖြစ်စီအခြားတယောက်ယောက်ကိုဖြစ်စီတင်နိုင်တော့မှာမဟုတ်ပဲရွေးကောက်ခံအမတ်တယောက်ယောက်ထဲကပဲရွေးချယ်ရမယ်ဆိုတဲ့သဘောပါ။ထက်စင်အထိပ္ပယ်ဖွင့်ရရင်နိုင်ငံအထွတ်အထိပ်ယာတုဖြစ်တဲ့တမရလုပ်လို့သူတယောက်ဟာဒီအတိုင်းထိုင်နေလို့မရတော့ပဲအမတ်လောင်းအဖြစ်ရွေးကောက်ပွဲအရင်ဝင်ရမယ်ဖြစ်ပါတယ်။တနည်းပြောရရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ပင်ဖြစ်ပါစေ။စောစောစီးစီးအငိမ့်စားယူပြည်ခိုင်ဖြိုးလဲဝင်ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ရဲ့ညွှန်ကြားလမ်းညွှန်မှုအောက်မှာရွေးကောက်ပွဲဝင်ပြိုင်ဖို့ဖြစ်ပါတယ်။ဒီအချက်ဟာတက်မတော်ကိုပြည်ခိုင်ဖြိုးပါတီရဲ့ဩစာအောက်သွင်းဖို့တည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့မျှော်မှန်းချက်ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီစီကို2014ဖေဖော်ဝါရီလ18ရက်နေ့ကတည်းကအတိအလင်းလမ်းညွှန်ပေးထားခဲ့တဲ့အချက်လေးဖြစ်ပါတယ်။ ဒီအချက်ကိုပြင်နိုင်ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဖြစ်စေလက်ရှိသမ္မတဦးသိန်းစိန်ဖြစ်စေအခြားစစ်ဘုတ်ချုပ်တယောက်ယောက်ဖြစ်စေသမ္မတဒုသမ္မတဖြစ်ဖို့ရည်မှန်းချက်ရှိတယ်ဆိုရင်သူဥဆောင်တဲ့ပြည်ခိုင်ပြိုးပါတီရဲ့စီမံခန့်ခွဲမှုအောက်ကနေရွေးကောက်ပွဲဝင်ကိုဝင်ရမယ်ဆိုတဲ့သူရဦးရွှေမန်းရဲ့လိုလားချက်တစ်ခုဖြစ်ပါတယ်ဒီအချက်ကိုလည်းတက်မတော်ဘက်ကသဘောတူနိုင်ပွဲမရှိပါဘူး
လက်ရှိလွတ်တော်တဲ့တင်ထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမှာအပိုင်းနှစ်ပိုင်းပါဝင်ပါတယ်ပထမပိုင်းကတော့လွတ်တော်တဲ့အတီးပြုတ်ပြီးရင်တော့မပြီးသေးပဲလူလူဆန္ဒခံယူပွဲကျင်းပဖို့လိုတဲ့ပုံမှန်436ကကြီးဆိုင်ရာအပိုင်းဖြစ်ပါတယ်ဒီအပိုင်းမှာအရေးကြီးတဲ့ပုံမှန်59ကကြီးစလုံးပုံမှန်60ကငယ်ပုံမှန်418ခွေနဲ့ပုံမှန်436တွေပြင်ဖို့ပါဝင်ပါတယ်လက်ရှိပြည်ခံပြိုးကဥဆောင်တင်ထားတဲ့ဥပဒေကြမ်းရဲ့အနေအထားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်မတော်သားတွေရဲ့သဘောထားကိုဆန်းစစ်ကြည့်ရင်အရေးကြီးတဲ့ဒီအပိုင်းတစ်ပိုင်းလုံးဟာလွတ်တော်ထဲမှာရင်အရှုံးနဲ့ရင်ဆိုင်ရနိုင်ပြီးလူလူဆန္ဒခံယူဝဲအဆင့်ကိုရောက်လာဖို့မလွယ်ကူပါဘူးဒီအတွက်သမရအစိုးရအဖွဲ့နဲ့တပ်မတော်ဘက်ကဆန္ဒပြုထားပြီးဖြစ်တဲ့လူလူဆန္ဒခံယူဖို့မလိုတဲ့ပြည်နယ်နဲ့တိုင်းတွေကိုလုံပိုင်ခွင့်ပို့ပေးထားတဲ့ပုံမှန်436ခခွေးဆိုင်ရာအပိုင်းတွေလောက်ကိုပဲပြင်ဆင်တည်ပြုနိုင်မှာဖြစ်ပါကြောင်းသုံးသပ်ချင်ပြလိုက်ရပါတယ်